Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်အောက်တိုဘာလ20ရက်တနင်္လာနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒချက်ပါရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမိုးဝေပါ။ဒီမနေ့မှာကြားမယ့်နိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်စီးရီးယားနေဆက်မြို့လေးကိုစစ်သွေးကြော်တွေလက်ထဲမရောက်အောင်ခုခံကာဝင်နေတဲ့ခတ်ဒစ်တက်ခိုက်ရေးသမားတွေကိုလက်နက်ထောက်ပံ့ပေးမှာမဟုတ်ဘူးဆိုပြီးတော့တူရကီအစိုးရကပြောဆိုလိုက်ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အီဘိုလာရောဂါတက်ဖြစ်ရေးမှာအခုထက်ပိုပြီးတော့ပါဝင်ကြဖို့ရောဂါတက်ဖြစ်ရေးအကူအညီပေးနေတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတိုက်ပွဲတွေထပ်ဖြစ်ပြီးတော့အရက်သား၄ယောက်သေဆုံးသွားပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ IS စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်မလို့တူရကီနယ်စပ်ဘက်ကိုထွက်ပြေးရတဲ့ဒုက္ခသည်တွေကအပြည့်စုံကိုမကြခင်မှာကြားဖို့ရှိပါတယ်ဒါအပြင်နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပြီးတော့ဒီကဏ္ဍတွေကမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်မှာဆိုရင်အနာဂတ်မြန်မာပြည်အတွက်လူငယ်အင်အားဆိုတဲ့အပေါ်ဆွေးနွေးထားတာကိုနားဆင်ရပါမယ်ဒုတိယပိုင်းစီစဉ်ကြရင်လည်းသောတာရှင်တွေရဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများကဏ္ဍနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားမှာပါဒီစီစဉ်တွေထဲကမှအခုရင်ဆုံးတော့ဒီထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်တူရကီနယ်စပ်မှာရှိတဲ့စီးရီးယားနိုင်ငံအတွင်းကနယ်စပ်မြို့ဖြစ်တဲ့ကိုဘာနီမြို့ကို IS Islamic စစ်သွေးကြော်တွေလက်ထဲကျရောက်မတော့အောင်ခုခံကာကွယ်နေကြတဲ့ Kurdish တပ်ခိုက်ရေးသမားတွေကိုလက်နက်ထောက်ပံ့ပေးမှာမဟုတ်ဘူးလို့တူရကီအစိုးရကပြောဆိုလိုက်ပါတယ်စစ်သွေးကြွတွေကိုခုခံနေတဲ့ကာဒစ်တွေဟာတူရကီနိုင်ငံအတွင်းမှာကိုယ်ပိုင်အုပ်ချုပ်권ရဖို့စိုးရကိုနှစ်30ကြာလက်နက်ကင်တော်လန်တက်ခတ်နေတဲ့ကာဒစ်စတန် Workers Party နဲ့ဒန်ဒူပဲဖြစ်တယ်လို့တူရကီသမ္မတဖြစ်တဲ့ရာစစ်တယစ်အဒူကန်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်အဲ့ဒီပါတီရဲ့တက်ခတ်ရေးသမားတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းကပဲအန်ကာရာမှာဘုံခွဲတက်ခတ်မှုပြုလုပ်ခဲ့ပါတယ်တူရကီနဲ့အမေရိကန်ပြည်ထောင်စုတို့ကကာဒစ်စတန် Workers Party ကိုအကြမ်းဖက်အုပ်စုလို့သတ်မှတ်ထားတာပါတူရကီအစိုးရအနေနဲ့ NATO အဖွဲ့ရဲ့မဟာမိတ်ဖြစ်တဲ့အမေရိကန်ကိုဒီလိုအကူအညီမျိုးပေးဖို့အတွက်ခေါင်းငြိမ့်လိုက်မယ်လို့မျှော်လင့်နေမယ်ဆိုရင်အလွန်လွန်မှားသွားလိမ့်မယ်လို့အာဒူဂန်ကပြောပါတယ်။ကျွန်တော်တို့စီကနေဒါမျိုးရလိမ့်မယ်လို့မျှော်လင့်တာလုံးဝမဖြစ်နိုင်ပါဘူးလို့လည်းသူကပြောပါတယ်။ကိုဘာနီမြို့မှာတိုက်ခိုက်မှုတွေဆက်လက်ပြီးတော့ပြင်းထန်နေပါတယ်။ညွန်ပေါင်းတိုက်ဖွဲ့ဟာကိုဘာနီမြို့မှာ6ကြိမ်အပါအဝင်စီးရီးယားနိုင်ငံအတွင်းကအစ္စလာမစ်စစ်သွေးကြွတွေရဲ့ပစ်မှတ်တွေကို၄ကြောင်းကနေတက်ခိုက်ခဲ့တယ်လို့လေကြောင်းကနေ၈ကြိမ်တက်ခတ်ခဲ့တယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါရယ်။ဆန်နေနေနဲ့တနင်္ဂနွေနေ့မှာဖြစ်ပွားခဲ့တဲ့တက်ခတ်မှုတွေအတွင်းမှာ IS စစ်သွေးကြွတွေအများပြားထိခိုက်ကြဆုံးမှုဖြစ်ခဲ့တယ်လို့လည်းဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူ့အခွင့်အရေးအဖွဲ့ကပြောပါရယ်။ဒီထဲမှာဂျီဟတ်ဘာသာရေးအစွန်းရောက်31ယောက်နဲ့ကာဒစ်တက်ခတ်ရေးသမား9ဦးလည်းတည်ဆုံးခဲ့တယ်လို့ဆိုပါရယ်ခင်ဗျာ။
အီဘိုလာရောဂါဖြစ်ပွားမှုဟာလက်ရှိမျိုးဆက်တွေအတွက်အကြီးမားဆုံးလူသားပေးဒုက္ခလို့သတ်မှတ်နိုင်တာမို့ EU ဥရောပသမဂ္ဂဝန်ကြီးတွေအနေနဲ့အီဘိုလာရောဂါတိုက်ဖျက်ရေးကိုအခုထက်ပိုပြီးလှုပ်ဆောင်ပေးဖို့ Oxfam နိုင်ငံတကာကယ်ဆယ်ကူညီအဖွဲ့ကြီးကပန်ကြားလိုက်ပါတယ်။အီဘိုလာရောဂါအဆိုးအဝါဆုံးခံစားနေရတဲ့နိုင်ငံတွေဖြစ်တဲ့ Sierra Leone, Guinea နဲ့ Liberia နိုင်ငံတွေစီကိုဆေးဝန်တန်းနဲ့ငွေကြေးထောက်ပံ့မှုအပြင်တပ်သားတွေပိုပြီးဆေးလွှတ်ပေးဖို့ဗြိတိန်နိုင်ငံက Oxfam အဖွဲ့အကြီးကဲ Mark Goldring ကတောင်းဆိုလိုက်ပါတယ်။ Ebola ရောဂါတိုက်ဖျက်ဖို့အတွက်မလုံဆောင်နိုင်တဲ့နိုင်ငံတွေမှာအသက်တွေထပ်ပြီးဆုံးရှုံးရမယ့်ဘေးနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။ Liberia သမ္မတ Ellen Johnson Sirleaf ကလည်းတနင်္ဂနွေနေ့မှာ BBC အသံလွှင့်ဌာနကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပြီး Ebola ရောဂါတိုက်ဖျက်ရေးဟာတကမ္ဘာလုံးနဲ့သက်ဆိုင်တယ်လို့ဆိုပါတယ်။ကိုတက်နိုင်တဲ့လောက်နဲ့ဒီယောဂါကိုခုခံတွန်းလှန်နေကြတဲ့အနောက်အာဖရိကနိုင်ငံမှာနေထိုင်သူလူသန်းပေါင်းများစွာကိုပြစ်မှတ်ထားဘူးလို့သတင်းစကားပါပေးဖို့ကမ္ဘာလူသားတွေအနေနဲ့လူတိုင်းမှာတာဝန်ရှိကြောင်းလဲသမရဆလစ်ကပြောကြားလိုက်ပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကအနောက်အာဖရိကမှာဒီယောဂါနဲ့သေဆုံးသွားသူပေါင်း 4,500 ကျော်ပြီလို့ပြောပါတယ်ဒီနှစ်မကုန်ခင်မှာပဲနောက်ထပ်ထောင်းနဲ့ချီပြီးသေဆုံးနိုင်ပွဲရှိတယ်လို့လဲကျန်းမာရေးတာဝန်ခံတွေကခန့်မှန်းပါတယ်ဒီယောဂါပြန့်ပွားမှုကိုထိန်းချုပ်လာနိုင်တဲ့တနေ့မှာတော့ကမ္ဘာတဝန်းကအီဘိုလာတိုက်ဖျက်ရေးအတွက်ဘယ်လိုတုံ့ပြန်ဆောင်ရွက်ကြရလဲဆိုတာကိုပြန်လည်သုံးသပ်မယ်လို့လဲ WHO ကပြောပါတယ်
ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာအစိုးရတပ်တွေနဲ့ရုရှားကိုလူလာတဲ့ခွဲထွက်ရေးသမားတွေကြားအသစ်ထပ်မံပြီးတော့တိုက်ခတ်မှုတွေဖြစ်ပွားခဲ့ရမှာအရက်သား၄ယောက်သေဆုံးသွားပါတယ်။ပြီးခဲ့တဲ့လအတွင်းချုပ်ဆိုခဲ့တဲ့အပြစ်ရက်သဘောတူညီမှုဟာခွဲထွက်ရေးသမားတွေနဲ့အဓိကခြေကုပ်နယ်မြေဖြစ်တဲ့ဒေါနတ်စ်မြို့တဝိုက်နေရာကလွဲလို့ရှိရင်အများစုမှာတက်ရောက်မှုရှိနေပါတယ်။ဒေါနတ်စ်တဝိုက်မှာတော့အစိုးရတပ်တွေနဲ့သဘုံတပ်တွေဟာလေးစိတ်ကိုထိန်းချုပ်နိုင်မှုအတွက်နေစဉ်ဆိုသလိုတိုက်ခတ်မှုတွေဖြစ်နေရတာပါ။ဒါပေမဲ့ဘေးအဖွဲ့ကမှတော့သူတို့အနေနဲ့အပြည့်အဝထိန်းချုပ်ထားနိုင်ပြီဆိုပြီးတော့ကြီးညာနိုင်ခြင်းမရှိသေးပါဘူး။ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာလက်နက်ချီပြီးတော့ခွဲထွက်ရေးသမားတွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်နိုင်မှုအတွက်ယူကရိန်းနဲ့ရုရှားတို့ကြားရှေ့တင်းဘက်အတွင်းမှာထပ်မံပြီးတော့တွေ့ဆုံကြဖို့ရှိနေပါတယ်။ရုရှား၊ယူကရိန်းနဲ့ဥရောပနိုင်ငံတွေရဲ့တန်တပန်တွေဟာဘရပ်ဆယ်မြို့မှာတွေ့ဆုံကြဖို့ရှိနေပါတယ်ခင်ဗျာ။
ဆွီဒင်စစ်တပ်ကစတော့ခ်ဟ ோம் ရေပြင်တဝိုက်မှာတခြားနိုင်ငံတွေကရေငုပ်သင်္ဘောနဲ့လာရောက်ပြီးလှုပ်ရှားမှုရှိမရှိကိုရှာဖွေနေကြပါတယ်။အထူးသဖြင့်ပျက်စီးနေတဲ့ရုရှားရေငုပ်သင်္ဘောရှိမရှိကိုရှာနေကြတာပါ။ရှာဖွေဖို့အတွက်ဆွီဒင်နိုင်ငံကစတဲလ်စစ်သင်္ဘောတွေ၊ရဟတ်ယာဉ်တွေ၊မိုင်းရှင်းသမားတွေနဲ့တပ်သား200ကျော်ကိုချထားပြီးတောက်ကြနေတဲ့ကသူတို့ထောက်လန်းရရှိတဲ့လူလုပစ္စည်းကိုရှာဖွေနေကြတာဖြစ်ပါတယ်။ရှေးခေတ်နောက်ပိုင်းအကြီးမားဆုံးထောက်လန်းရေးလှုပ်ဆောင်မှုတစ်ရက်ဖြစ်နေဆွီဒင်နိုင်ငံမြို့တော်စတော့ခ်ဟ ோம் ရဲ့ရှေ့32မိုင်လောက်กว่ามาရှာဖွေနေတာလို့ဆွေနေနိုင်ငံကပြောပါတယ်ရုရှားကတော့သူတို့ရဲ့ရင်းငုပ်တင်မောမရှိပါဘူးလို့တနင်္ဂနွေနေ့ကညင်းဆိုလိုက်ပါတယ်ဒါပေမဲ့ဆွေဒင်နိုင်ငံထုတ် Svenska Dagbladet သတင်းစာထဲမှာတော့ရုရှားရဲ့ရင်းငုပ်တင်မောကိုအဓိကထားပြီးရှာဖွေနေတာလို့ဖော်ပြထားပါတယ်ဒါအပြင်ဆွေဒင်ကမ်းလွန်ကနေ Baltic ပင်လယ်ပြင်နဲ့ကရုရှားရေတပ်တင်မောတွေရှိရာ Klan Leningrad ကိုလေလံအချက်ပေးတံတွေပို့လွန်နေတာကိုဆွေဒင်စစ်ထောက်လန်းရေးကကြားဖြတ်ဖမ်းယူရမိတယ်လို့လည်းဖော်ပြထားပါတယ်။သူတို့ဟာအထူးအရေးပေါ်လိုင်းကနေလေးဝဲအချက်ပေးတံတွေကိုပို့လွတ်ခဲ့တာလို့ဆိုပါတယ
်။ VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
် VOA American တာမြန်မာပိုင်းစီစဉ်ကမနေ့ဖက်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ခင်ဗျာတရုတ်နိုင်ငံပိုင်းနေမည်ဖြစ်တဲ့ဟောင်ကောင်ကျွန်းမှာဖြစ်ပွားခဲ့တဲ့ဒီမိုကရေစီလူလားသူများရဲ့ဆန္ဒပြမှုတွေမှာပြည်ပအင်အားစုတွေပါဝင်နေတယ်လို့ဟောင်ကောင်ခေါင်းဆောင်ကဆွဆွဲပြောဆိုလိုက်ပါတယ်တရင်ပတ်နဲ့ချီပြီးတော့ဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေဟာလုံးဝပြည်တွင်းလှုပ်ရှားမှုတက်တက်မဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးလီယောင်ချွန်ဂျင်းကတနင်္ဂနွေနေ့နှောင်းပိုင်းရုပ်တံလွှင့်ဌာနတစ်ခုနဲ့ပြုလုပ်တဲ့တွေးဆမေးမြန်းခန်းမှာပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့နောက်ွယ်ကနေပါဝင်ပတ်သက်နေတယ်လို့သူ့အနေနဲ့ယူဆတဲ့တန်းပီအဖွဲ့အစည်းရဲ့နာမည်ကတော့ပြောဆိုသွားခြင်းမရှိပါဘူး။သူ့ရဲ့မှတ်ချက်ပေးမှုဟာဆန္ဒပြမှုတွေရဲ့နောက်ွယ်မှာအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံကြီးတွေကြိုးကန်ချေလဲပါဝင်နေတယ်ဆိုပြီးတော့တရုတ်နိုင်ငံမီဒီယာကနေမကြခင်ကပြောခဲ့တဲ့အပေါ်မှာတန်ယောင်လိုက်ပြောကြတာလေးဖြစ်ပါတယ်။တနင်္ဂနွေနေ့စောစောပိုင်းဟောင်ကောင်ရဲတွေနဲ့ဆန္ဒပြသူတွေကြားမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့အစိုးရနဲ့ဆန္ဒပြသူတွေကြားမဖြေရှင်းနိုင်မှုတွေကပုံမူပြီးတော့မြပြလာနေပါတယ်။အစိုးရကဆန္ဒပြကျောင်းသားတွေနဲ့အင်္ဂါနေ့မှာတွေ့ဆုံနိုင်ပွဲရှိတယ်လို့ပြောဆိုလိုက်ပြီးတဲ့နောက်ပိုင်းနိုင်ပိုင်းအကြံမှာအခုလိုတိုက်ခိုက်မှုတွေထပ်မံပြီးတော့ဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာဗုဒ္ဓဘူးနေ့ကကျင်းပတဲ့ပြည်내နှစ်ခုအတွက်ရွေးကောက်ပွဲတရားဝင်ရက်လက်တွေရ BJP ပါတီကအနိုင်ရနေတာမို့လွန်ခဲ့တဲ့5လရွေးကောက်ပွဲမှာအကြီးအကျယ်အနိုင်ရခဲ့တဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီကိုပိုးပြီးအင်အားတောင့်တင်းသွားစေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဟာယာနပြည်내နဲ့အနောက်ပိုင်းကမဟာရထပြည်내တွေဟာ BJP ပါတီရဲ့ပြန်ဖက်ကွန်ဂရက်ပါတီကိုကာလကြာရှည်စွာထောက်ခံခဲ့တဲ့ပြည်내တွေဖြစ်ပါတယ်။အခု BJP ပါတီကအစိုးရဖွဲ့ဖို့အတွက်ပြန်မဲ့ပါတီကိုမဲတာရခဲ့တာပါမဟာရထပြည်နယ်ဟာအိန္ဒိယနိုင်ငံရဲ့စီးပွားရေးအချက်အချာကြတဲ့မွန်ပိုင်းယူတည်ရှိရာနေရာဖြစ်ပြီးဟာယာနပြည်နယ်ကတော့အိန္ဒိယနိုင်ငံရဲ့တိုးတက်ကြီးထွားမှုအမြန်ဆုံးပြည်နယ်တစ်ခုထဲမှာပါဝင်နေတာပါဝန်ကြီးချုပ်မိုဒီကဒီအောင်မြင်မှုဟာရာဇဝင်တွင်တဲ့ဖြစ်ရပ်တစ်ခုဖြစ်ပြီးအတိုင်းမသိပျော်ရွှင်မှုနဲ့ဂုဏ်ယူမှုကြောင်းသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်
နီပေါ်နိုင်ငံကလူတီများထင်ရှားတဲ့ဟိမွန်ဒါတောင်တက်လမ်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းမမျှော်လင့်ပဲလူတွေတေးချေပျက်စီးရတဲ့အထိပြင်းထန်တဲ့နှိုင်းမုန်တိုင်းတိုက်ခတ်ပြီးတဲ့နောက်လူပေါင်း40ထက်မနည်းပျောက်ဆုံးနေစေဖြစ်တဲ့အကြောင်းနဲ့တေဆုံးကုန်ပြီလို့ယူဆရတဲ့အကြောင်းအနာဘိုင်းကပြောပါတယ်ဝေဟင်ကနေလိုက်လံရှာဖွေနေတဲ့နီပေါ်ရှာဖွေသမားတွေရဲ့ကေဆေးရဟတ်နေရဟတ်ရင်တွေဟာလေပြင်းတွေကြောင့်ပြန်ပြန်ပြီးတော့လှည့်လာနေရတယ်လို့နီပေါ်အစိုးရတာဝန်ရှိသူတွေကပြောပါတယ်တေဆုံးသူတောင်တက်သမား39ယောက်ရှိပြီဖြစ်ကြောင်းလည်းအတည်ပြုပြောဆိုလိုက်ပါတယ်အဲ့ဒီထဲမှာ အိန္ဒိယ၊ကနေဒါ၊ Israel ၊ Slovak နိုင်ငံသားတွေပါဝင်ပြီးတော့အများစုကတော့နီပေါ်နိုင်ငံသားတွေဖြစ်တယ်လို့ပြောသိရပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတဲ့ပုဂ္ဂိုလ်အရင်ဆုံးအလှည့်ပေးပါရစေ။ဆီးရီးယားနိုင်ငံမြောက်ပိုင်းခိုဘာနီမြို့ကို IS စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်ထောင်ပေါင်းများစွာသောဒုက္ခသည်တွေတူရကီနိုင်ငံဘက်ထွက်ပြေးခဲ့ကြပါတယ်။ဒီဒုက္ခသည်တွေအနေနဲ့တူရကီအာဏာပိုင်တွေနဲ့တချို့ဒေသခံတွေစီကအကူအညီတွေရရှိကြပေမဲ့မလုံလောက်ဘူးလို့ပြောဆိုတဲ့အကြောင်းကို VOA သတင်းတော် Scott Bock ကနေဆက်နဲ့မိုင်းအနေငယ်သာဝေးတဲ့ဆူရက်မြို့ကနေသတင်းပေးပို့ထားပါရရှင်။တူရကီနိုင်ငံရှစ်တောင်ဘက်လူဦးရေ2000ပဲရှိတဲ့ဆူရက်မြို့ရဲ့ရိုဂျာဗာဒုက္ခသည်စခန်းဟာဆိုရင်ခိုဘာနီမြို့ကနေရာတချို့ကို IS စစ်သွေးကြွတွေကတင်ပိုက်လိုက်ပြီးတဲ့နောက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေစခန်းချရာနေရာတစ်ခုပါ။ IS စစ်သွေးကြွတွေကနေရာပေါင်းများစွာသောဒေသခံတွေကိုအယူလွှဲမှားသူတွေဆိုပြီးတော့တပ်ဖြတ်ခဲ့ပြီးတဲ့နောက်မှာတော့ခိုဘာနီမြို့နဲ့အနီးတစ်ဝိုက်ကျေးရွာတွေကကတ်လူမျိုးအများစုဖြစ်တဲ့လူ၄သိန်းလောက်ထွက်ပြေးခဲ့ကြရတယ်လို့ဒေသခံလက်သမားတယောက်ဖြစ်တဲ့ရှာဟန်းကပြောပါတယ်
။ဂျူဘာရကီဒါအမ်ဘီလီခစတန်ခရာဘာကရန်ဟာတကူရခွိုင်လီမန်ဟာဘူယကီဖာကီရဘူဂီရှ်နီကဆာရီဝီဂျီကရန်ရှာရီကရန်ရှာရီကရန်ရစမီဝီဂျီဆာဖိုက်စ်ဘူကီဘလာဘူနာဘီခွာဇူဟီရဘူ
သူတို့ကအားလုံးကိုဘုံခွဲဖျက်ဆီးခဲ့ကြတာပါ။ကျွန်တော်ဝမ်ခွဲအကူကိုတပ်ပစ်လိုက်ပြီး Facebook မှာသူ့ခေါင်းပြက်ပုံကိုတင်ခဲ့ပါတယ်။သူ့နာမည်ကဇူဟဲပါ
ဒီလိုမိသားစုတွေကတော့အဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးခဲ့ကြရတာပါအဖေဖြစ်တဲ့အာမတ်ကတော့ဒေသခံအကူအညီပေးရေးအဖွဲ့တွေကကူညီတယ်ဆိုပေမဲ့လိုတဲ့အထောက်ပံ့တွေအတွက်ငွေမရှိဘူးလို့ပြောပါတယ်ဆောင်းဝင်ငန်းကြီးအချိန်တောင်မော်ဒေသမှာအထူးသဖြင့်ညဘက်ဆိုရင်အရန်အေးတယ်လို့လည်းကလေး900အမေဖာရီလာကပြောပါတယ
်ဇော်ရီမဝါလောဇော်ရန်ကီလူတ်ပေဂါရာဂန်ဘေဂျာမာပေဂါရာဂန်ခီဇကေခါလောရှမချွင်းအေးမခါလောရှမဂါရာဂန်ဂူဟာရ်ဆော်ဘခရန်گوبارم خافوف دونا ہونا اے موقع کالوش کرے گا اوکے میں جلن فلت مو گارا گم فل دی ری ہون
بارا تے دوے اوکھن اوے ساری ညဝနဲ့အနှွေးတယ်တွေလိုပါတယ်ဓာတ်ဆီလျှက်စစ်မီးနဲ့မီးဘိုချောင်းသုံးပစ္စည်းတွေလည်းလိုပါတယ်အစားတောက်ကလည်းပေးတော့ပေးပြီမလောက်ငါပါဘူ
းတရင်သုံးဘက်ရှိလာပြီဖြစ်တဲ့ဒီဒုက္ခသည်စခန်းရဲ့တာဝန်ခံအာဇက်ကလည်းဝန်ဆောင်မှုပေးစရာတော်တော်များများလိုအပ်နေတယ်လို့ဆိုပါတယ
်اون خدمات صحيه بس من حمامات يكون كونك مع حمامات اوفي ام بس واتشتي وبينا قلت جايلان كربتني جايلان تني تشفا هني جي بيشتا ذاتن هيدي هيدي حياه ام ذاتن فيا بشكل مؤقت
سيبسان يا لونغانو ايندارو ييرو ابين فيسه ميله ميا باو اسا داون ني سيوا غارو جنرو تاتناي دلاو لوط بي ني باره
ကလေးတွေနဲ့လူကြီးပိုင်းကဖြားနာနေကြတာမို့စောင်းမဝင်ခင်ယာယီအိမ်တွေစောက်ပေးနိုင်ဖို့လဲသူကမျှော်လင့်နေတာပါလယ်သမားရှာဟန်းကတော့
ام تخازن مساعدي جبوي في ملاتي فر ملات هي لدار والد كولانا ضاد شارع عام بي رنشتنا نا چادر نا مال نا خورن نا جل وزفسن هات گیشت باران
جرو ما کونی لو نی بارے اچو سو ين لان نی بور ما ائی نی جا رو ما یپین دے دی اسا اتاو دی سی وا ری مشی جا باو نو نائنگن نی نے کولا تمگا سی گا اکونی دی پو یا بو لو بارے
ဒုက္ခသည်တွေကတော့ IS စစ်သွေးကြွတွေပေါ်အမေရိကန်ဥဆောင်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေဟာအကျိုးရှိတယ်လို့ပြောကြပါရယ်။ဒါပေမဲ့လို့လည်း IS တွေရဲ့လက်ထဲကိုခိုဘာနီမျိုးကြီးကျမသွားဘူးဆိုရင်တော့စစ်သွေးကြွတွေကိုစစ်မြေပြင်မှာရင်ဆိုင်တိုက်ခိုက်နေကြတဲ့ကတ်တပ်ဖွဲ့ဝင်တွေအတွက်လက်နက်ကြီးတွေလိုအပ်လိမ့်မယ်လို့လည်းပြောဆိုကြပါရယ်ရှင်။
ရရှိမှာခင်ဗျာမြန်မာဆွေရကနေပြီးတော့လှစ်တော်ကိုတင်သွင်းထားတဲ့ရုတ်တံနှင့်ဥပဒေမူကြမ်းကိုမြို့သားလှစ်တော်ကနေပြီးတော့ပြီးခဲ့တဲ့အပတ်တုန်းကအတီးပြုတ်ပေးခဲ့ပါတယ်ဒါပေမဲ့လည်းဒီရုတ်တံနှင့်ဥပဒေကြမ်းထဲမှာပါတဲ့အချက်လက်အချို့နဲ့ပတ်သက်ပြီးတော့သတင်းမီဒီယာသမားတော်များကမချိနှက်ကြတာတွေ့ရပါတယ်အထူးဖြစ်တော့ဒီရုတ်တံနှင့်ဥပဒေမူကြမ်းဟာဆိုလို့ရှိရင်ဒီအစိုးရကချုပ်ကင်ထားတဲ့မီဒီယာတွေအစိုးရရဲ့မီဒီယာတွေကိုပို့ပြီးတော့အခွင့်အရေးပေးထားတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းရှိပါတယ်ဒါကြောင့်မလို့ဒီအခုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဒီရုတ်တံလှင်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသုံးသပ်ဖို့အတွက်အစီအစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနဲ့ဆက်သွယ်လို့ရပါတယ်။ဒါမှမဟုတ်ရှင်မိမိတို့ဆွေးနွေးမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့လည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 232-382-9994 ဖြစ်ပါတယ်။ VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကို VOA ကကြိုးစားပါတယ်ခင်ဗျာ
။သတင်းရှင်တွေအနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါစေရှင်။အရင်ဆုံးနားဆင်ကြရမှာကတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ပါဒီစီစဉ်မှာနှစ်ပေါင်းများစွာပညာရေးစနစ်ကမောက်ကမဖြစ်ခဲ့တဲ့မြန်မာနိုင်ငံကလူငယ်တွေကြားမှာပညာသင်ယူရကောင်းတယ်ဆိုတဲ့စိတ်သက်ပျက်စီးသွားကြတယ်လို့နိုင်ငံအရေးတက်ကြွလှုပ်ရှားနေတဲ့ကိုလင်းထက်နိုင်ကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုကိုကိုလင်းထက်နိုင်ရောက်ခဲ့တဲ့အချိန်မှာလက်ရှိမြန်မာနိုင်ငံရေးအပြောင်းလဲနဲ့လူငယ်တွေရဲ့အနာဂတ်အခွင့်အလမ်းကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ထားပါရရှင
်ကိုလင်းထက်နိုင်ကျွန်တော်တို့ view ကိုဒီကုတက္ကံလာပြီးတော့တွေ့ဆုံမေးမြန်းဝင်ပြူတာအားကြီးကျေးဇူးတင်ပါတယ်ဟုတ်ကဲ့ပထမဦးဆုံးကျွန်တော်ကိုလင်းထက်နိုင်နဲ့ပတ်သက်တဲ့နောက်ခံအကြောင်းအရာလေးပေါ့လေအဲ့ဒါလေးအရင်မေးလိုက်ခြင်းနဲ့ကိုလင်းထက်နိုင်ကကျောင်းသားလူရှားမှုပေါ့ကျောင်းသားလူရှားမှုဒီနိုင်ငံလူရှားမှုတဲ့ကိုဘယ်အသက်အရွယ်အတန်းပညာဘယ်လောက်မှစပါလာခဲ့တာလဲ
မမရတော့စကန်ကြီးရပေါ့ကျွန်တော်တက်ကူလို့စကန်ကြီးရမှာအမှန်တိုင်းပြောရင်တိတ်တိကျပြောလို့ရှင်2006ခုနှစ်ဇူလိုင်18ရက်နေ့ကကျွန်တော်ဆုံးဖြတ်ချက်နေပေါ့ဘာလို့တငယ်ချင်းတွေညဘက်မှာပေါ့နော်ဒီလိုပဲပြောရင်တော့လူငယ်တယောက်လိုပဲလက်ဖေးတိုင်းတိုင်းရှောက်သွားနေနဲ့အပြန်မှာအဲ့လိုကျွန်တော်နှစ်ယောက်စကားပြောပြတယ်ပြောပြတယ်အကြောင်းပြီးငါတို့ဘာလုပ်ကြမလဲဆိုတော့အစပြီးပြောတယ်ပြောတဲ့အခါမှာနှစ်ယောက်လုံးကဟိုတင်မောတက်မလားအဲ့အစင်ဘူးသွားမှာမလေးရှားသွားမှာဒါမှမဟုတ်ဒီမှာပဲဟိုဆောက်လို့ရေးလုံးမလားအဲ့လိုတွေဟိုဝေးဝါးလာဝေးဝါးနေပြောရင်းပြောနေမှာဟာဒါဘလို့ဖြစ်တာလဲပေါ့ငါတို့ကအာကြောင်းပြီးနေငါတို့ကဒီတိုင်းမှာပဲလာပေါ့နော်အနာကဘာမှလည်းမတွေ့ဘူးဆိုတာနေစာရင်နဲ့ဒါဘာကြောင့်လဲဘာကြောင့်လဲဒီအဲ့လိုနှစ်ယောက်သားငင်းခုန်ဆွေးနွေးနေနေဒီနိုင်ငံရဲ့နိုင်ငံရေးစနစ်ဆိုတော့ဟိုနှစ်ယောက်သားမြင်မိသွားတာတကယ်ချင်းနှစ်ယောက်မြင်ပြီးတော့အာโอเคဒါဆိုရင်တော့ငါနိုင်ငံရေးလုပ်မယ်ဒီနိုင်ငံပြေလည်အောင်လုပ်မှဒါဆိုငါတို့လည်းနောက်ညီငါတို့ညီညီမတွေလည်းအဆင်ပြေမယ်ပေါ့ဒါတော့ဒါတကယ်ကိုအမှန်တရားပဲအဲ့ဒါ
ဆိုအဲ့ဒီအချိန်ဆုံးဖြတ်ကြတဲ့ကဒီဘဂဒတ်များအဖွဲ့ချုပ်ပေါ့မနိုင်ငံလုံးဆိုင်ကျောင်းသားတမကများအဖွဲ့ချုပ်နဲ့တွဲပြီးလုပ်ခဲ့တာလ
ားဟုတ်ဟုတ်မဟုတ်သေးဘူးတော့အဲ့အချိန်ကဟိုကိုဘာလို့လဲဆိုတော့ဘာကြောင့်ကျွန်တော်ဇူလိုင်လ18ရက်နေ့လို့ပြောလဲဆိုတော့နောက်နေ့က19ရက်နေ့
အာဇာနီနေ့
အာဇာနီနေ့ပြီးတော့20ရက်နေ့မှာကျွန်တော် NLD ရုံးတော်သွားပြီးတော့နိုင်ငံရေးလို့ဖို့အဲ့လောက်ဘယ်လောက်ထိနိုင်ငံရေးတွေးလဲဆိုကျွန်တော်နိုင်ငံရေးလို့ဖို့ NLD ရုံးပဲတည်တယ်ဟိုကျွန်တော်ဘာမှမသိအဲ့ energy ရုံးကိုသွားပြီးကျွန်တော်ပါတီဝင်ဖြစ်သွားလျှောက်တယ်ဒါပေမဲ့ဟိုကအဲ့တုန်းကအခြေအနေအကျတဲ့ကြောင့်လက်မခံဘူးဟိုပါတီဝင်အစ်တလက်မခံအောင်ဆိုပြီးတော့လှုပ်လိုက်ရောလှုပ်လိုက်တော့ကျွန်တော်ထပ်ပြီးစူးစမ်းတဲ့အခါမှာဒီ88မျိုးဆက်နဲ့မျိုးဆက်ကအကိုရင်းနဲ့စရင်းနှီးမိတွေ့ဆုံမိတာပေါ့တော့အဲ့ရနေမှာကျွန်တော်တို့ American Center မှာဒီ Safe Wine လေးလုပ်တဲ့ဟိုကျွန်တော် join မိတယ်အဲ့ရနေဟိုစပြီးထိတွေ့ခွင့်ရလာပေါ့နော်ဒီပထမဆုံးထူရှားမှုဆိုရင်တော့ကိုမင်းကိုနိုင်ရဲ့မွေးနေ့ပွဲဟိုတော့ပြီးအပေးတာမျိုးပေါ့နော်အဲ့လောက်နောက် signature campaign တွေလုပ်ကြလေ2006ကုန်ကန်လေးလောက်မှာလုပ်သေးတယ်ကိုမင်းကိုနိုင်လို့မြောက်ရေးဆိုတော့
ဆိုတော့အဲ့ဒီလိုလှုပ်ရှားရင်းနဲ့ကိုလင်းထနိုင်ကိုတိုင်ဖန်ခံရတယ်ထောင်ကြတယ်လို့ကျွန်တော်သိထားတယ်ဆိုတော့ဘယ်တော့ကဖန်ခံရလဲထောင်ဘယ်လောက်ကြတယ်လဲဘယ်တော့ကပြန်လွတ်တယ်လဲ
ဟုတ်ကဲ့ဟာဖန်ခံရတာတော့ဟို2008ခုနှစ်2008ခုနှစ်6လပိုင်
းဘာနဲ့ဖန်ခံ
ဖန်တာတော့အဓိကကျွန်တော်2009မှာဒီကျောင်းသားသမားကဘဂဒါဖွဲ့စည်းတဲ့ဟိုအတွက်ရဲ့နောက်ပြီးတော့2000ခွန်ရွှေရောင်လှူရှားမှုမှာကျောင်းသားသမားကအနေနဲ့ပါဝင်ခဲ့မှုရဲ့အဲအဲ့ဒါတွေနဲ့အဓိကဖန်တာနောက်88မျိုးသက်ကိုကုညီလို့ဆိုပြီးတော့လည်းပါတယ်ပုံမှန်5ခုနဲ့ပေါ့နော်ဖန်တယ်အဖန်တော့ကျွန်တော်အင်းစိန်ကနေအင်းစိန်မှာတနည်းနီးပါးလောက်နေပြီးတော့တောင်ကိုထောင်ရွှေ
ထောင်မနေနဲ့ကြာလဲ
ထောင်ကစုစုပေါင်းအမိန်ချတာ10နှစ်ခွဲဒါပေမဲ့အတရားသူကြီးက10နှစ်ခွဲအောင်မှာတပေါင်းနဲ့ကြာခံစီဆိုပြီးတော့သူတည်တံကိုပြင်မိတယ်အဲ့ရနေတော့၄နှစ်ပေါ့အများဆုံးတပေါင်းထဲက၄နှစ်ဖြစ်တဲ့အတွက်၄နှစ်ပြည့်ကနေ3နှစ်၄လထောင်ထဲမှာနေလိုက်ရတယ်အဲ့မှာပြန်3နှစ်၄လနေပြီးပြန်လွတ်တယ်ပေါ့
ဘယ်တော့မှပြန်လွတ်တယ်လဲ
2017အောက်တိုဘာ
ထောင်ကလွတ်တော့အဲ့ဘယ်လောက်ရှိလဲ
ထောင်ကပြန်လွတ်တော့ဟို25လောက်25
လောက်ရှိဟုတ်ကဲ့
ဆိုတ
ော့ထောင်ထဲမှာတော့တင်ယူနိုင်ခဲ့တာပေါ့
ဟုတ်ကဲ့
ဆိုတော့ကျွန်တော်ကကိုလေးနှစ်နိုင်ကဒါပြောရရင်တော့ကျွန်တော်အတွေ့ထဲမှာကိုလေးနှစ်နိုင်ကအဖြေကိုဖြစ်ရင်လေကိုလေးနှစ်နိုင်ကဒီကနေ့မြန်မာနိုင်ငံကလူငယ်ចောင်းသားတူပေါ့နော်လူငယ်ចောင်းသားတူကိုဟလာကိုစားပြုတယ်ဆိုတာလူငယ်ចောင်းသားတူကိုထင်ဟပ်တဲ့လူငယ်တူလို့ကျွန်တော်အဲ့လိုခံစားရတယ်။ဟောဆိုတော့ဥမာပြည့်ရဲ့ လူငယ်ချောင်းသားတို့အများဆုံးကိုလေးနိုင်လို့ချင်းနေမျိုးတွေနဲ့ကြုံခဲ့ရတာအနေဆုံးအစ်နိုင်ငံမလို့ဘူးထောင်မချောက်ဘူးဆိုရင်တော့မှဝေဝဝဘာလို့မှမသိတဲ့ချိန်မှာကြုံခဲ့ရတာဆိုတော့ကျွန်တော်စိတ်ဝင်စားတာကကိုလင်းထက်နိုင်လို့အရွယ်ချောင်းသားလူငယ်တွေရဲ့ဒီကနေ့မြန်မာနိုင်ငံပေါ်အမြင်သူတို့ဘယ်လိုမြင်နေကြပါလဲကိုထွန်းလင်းထက်နိုင်ကိုလင်းထက်နိုင်ဘယ်လိုမြင်နေလဲ
ဟုတ်ကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်မှာတော့ဒီလူငယ်တွေကဟို proud ဟိုဒီဂုံယူတဲ့လူငယ်တွေရှိတယ်ဒီနိုင်ငံပေါ်ဂုံယူနေတဲ့လူငယ်တွေရှိတယ်ဒီနိုင်ငံပေါ်စိတ်ပြတ်နေတဲ့လူငယ်တွေရှိတယ်အတူတူပြတော့ဟိုနိုင်ငံကြီးတစ်ခုလုံးပေါ့ဟိုတစ်ခုလုံးဆိုတာတက်ဟိုသူ့ရဲ့ဘဝပေါ့ဒီနိုင်ငံမှာသူရက်တည်နေရတဲ့ဘဝကိုတချို့ကြောက်ဂုံယူတယ်ဆိုတာကတော့ဟိုသူ့ရဲ့တူချင်းခံစားချက်တွေပေါ့နော်သူစိတ်ပြတ်တယ်ဆိုတာကတော့များတယ်အမှန်တမ်းပြောများတယ်ဘာများတယ်ဆိုတာတိုင်းပြည်ကိုမကောင်းမြင်နေတာမဟုတ်
သူ့ဘဝစိတ်ပြတ်တာလ
ေသူ့ဘဝသူစိတ်ပြတ်တယ်စိတ်ပြတ်ဆိုသူ့မှာဘာအနာဂတ်မှာတည်ကြကြသူတို့ဖန်တီးနိုင်အဓိကသူတို့မှာဖန်တီးနိုင်စွမ်းမရှိဘူးအဲ့ဒါကတော့အဓိကပြဿနာအဲ့တော့ဘာဖြစ်လဲဆိုရင်ဟိုပတ်ဝန်းကျင်မှာကြားနေရလိမ့်မယ်ကိုသားသမီး10တန်းအောင်လို့10တန်းအောင်လို့10တန်းအောင်ဘာလို့အင်္ဂလိပ်ကားပြောတင်တင်မိပြီနိုင်ငံသားလှုပ်ဆိုတာဘာဖြစ်လို့သူတို့နိုင်ငံသားလှုပ်ရတာလဲသူတို့မိသားစုကနောက်ဘာဖြစ်လို့လူငယ်တွေကရောအာငါဆောင်ပွဲ10တန်းအောင်လို့ငါနိုင်ငံသားသွားတော့မှာပဲဆိုတော့အတွေးတော့ပဲဘာလို့ဝင်လဲဆိုကိုယ့်နိုင်ငံမှာသူတို့အတွက်အခွင့်အရေးမရှိတော့ပဲဟောအဲ့တော့
ဆိုတော့အခုပြုပြင်ပြောင်းလဲလှုပ်လာတယ်နောက်ပိုင်းမှာရောအခွင့်အရေးတွေပိုများမလာဘူးလား
အာအခွင့်အရေးတွေပိုများလာလားဆိုတော့ဝင်လည်းမများဘူးပဲပြောရမှာပဲ
မများသေးဘူးပေါ့
မများသေးဘူးဟုတ်ကဲ့အခုချိန်ဒီပြည်ပောင်းကိုထွက်ပြီးအလုံးလုံးရတဲ့လူကပူပူတိုးလာပဲရှိတယ်ကိုယ်နိုင်ငံမှာဟိုအေးတက်တာနဲ့လုံနိုင်တဲ့အခြေအနေမဖြစ်သေးဘူ
းဆိုတော့ကိုလင်းတနိုင်အပါဝင်ပေါ့လေကိုလင်းတနိုင်တို့မြူးဆက်လူငယ်ចောင်းသားတွေကဒီကနေ့မြန်မာနိုင်ငံမှာလုံနေတယ်ပြုပြင်ပြောင်းလဲရေးပေါ်မှာရောဘယ်လိုမြင်ကြလဲ
ကျွန်တော်ယုံကြည်မရှိသေးဘူးကအဲ့ဒါဘာလို့ဘာလို့အဓိကကျွန်တော်တို့ဖွဲ့စည်းပုံပဲကြည်တာဟုတ်သူဒီအစိုးရကအာထားပါတော့ဗျာဟိုသူတို့ကစစ်တပ်ကနေယူနီဖောင်းချိန်ပြီးတော့ဒီမှာလာပြီးအုပ်ချုပ်တယ်ဆိုတော့တပိုင်းပေါ့ဒါကလူကိုကြည့်တာကျွန်တော်တို့ဖွဲ့စည်းပုံဝင်ပဲကြည့်တယ်ဖွဲ့စည်းပုံကတော့ကျွန်တော်တို့ဒီမိုကရက်တစ်အနှစ်သာရမပေးထားနိုင်ဘူးလေဟိုစစ်တပ်ကအချိန်မီးကျွန်တော်တို့ကြောနာမှာလားဟိုကိုခေါင်းပေါ်မှာလားဆိုတော့အချိန်မီးသူတို့ကရှိနေတယ်ဆိုတဲ့သဘောမျိုးပေါ့ကျွန်တော်နိုင်ငံရေးရဲ့လွတ်လပ်ခွင့်မရနိုင်တာတွေနောက်ပြီးဒီဖွဲ့စည်းပုံအရာကိုပဲဒီပြောရလို့လက်နက်ကိုင်အင်အားစုကြီးတစုကကျွန်တော်တို့နိုင်ငံကကံကြမ္မာကိုငါတို့မှာခြေလှယ်ပိုင်ခွင့်ရှိတယ်လို့ဆိုတော့ဒီတရားဝင်မှုရယူလာတာတွေကျွန်တော်တို့မကြိုက်ဘူးဒါကျွန်တော်တို့ဘယ်ဘဝတော်တော်ဟိုသူတို့အကျိုးစီးပွားကိုထိခိုက်တာနဲ့များကျွန်တော်တို့ကအချိန်မီးအန်ရီတွေဂျုံနိုင်တယ်ပြည်သူတရက်လုံးအန်ရီဂျုံနိုင်တယ်ဒါအဲ့ဒါလွတ်လပ်မှုမရှိတာနောက်တစ်ချက်ကစီးပွားရေးအခွင့်အလမ်းတွေလည်းသူတို့မဖန်တီးနိုင်ဘူးဒါကြတော့လူခေါင်းဆောင်မှုစွမ်းရပေါ့ဒီစစ်တပ်ကနေသူတို့ယူနီဖောင်းချိန်ပြီးတော့တိုင်းပြည်ကိုဒီဖွဲ့စည်းပုံရအုပ်ချုပ်တယ်လူသူတို့ရဲ့ခေါင်းဆောင်မှုဆွေးနွေးအောင်ကျွန်တော်နိုင်ငံရဲ့စီးပွားရေး policy တို့လူမှုရေး policy တို့ကြောင့်တအားညံ့ဖြစ်နေ
ဆိုတော့လက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲပုံမှာလည်းယုံကြည်မှုနည်းတယ
်သူ
တို့လုံနေတဲ့မူဝါဒတွေပုံမှာလည်းပဲချမှတ်ထားတဲ့မူဝါဒတွေပုံမှာလည်းပဲယုံကြည်မှုကအာမကောင်းလား
ဆိုတ
ော့ဒါဆိုရင်ဒီနေ့တိုင်းပြည်သွားနေတဲ့လမ်းကြောင်းပေါ့နော်ဒီတိုင်းပြည်သွားနေတဲ့လမ်းကြောင်းဒီလမ်းကြောင်းမှန်နဲ့သွားနေသလားလမ်းကြောင်းကမတည့်သေးဘူးလားလွဲနေလို့မလားအဲ့ဒါကိုရောလူငယ်ကျောင်းသားအများစုကဘယ်လိုမြင်ကြလဲ
လူငယ်ကျောင်းသားအများစုဆိုတော့ဒီနိုင်ငံရေးပေါ့နော်အထူးသဖြင့်စေနိုင်ငံအထူးသဖြင့်စိတ်ဝင်စားလူငယ်တော့သုံးသပ်မိဟောသုံးသပ်မိလိမ့်မယ်ဒါပေမဲ့အများစုကတော့သူတို့ဘဝရည်ရည်ကိုပဲကြိုးစားနေကြတာ
ဒါပေမဲ့သူတို့ကိုယ်တိုင်ကဘယ်လိုမြင်လဲဒီနေ့တိုင်းပြည်သွားနေတဲ့လမ်းကြောင်းဒီလမ်းကြောင်းမှန်ပေါ်မှာသွားနေသလားဒါမှမဟုတ်ရင်မရောက်သေးဘူးလားရောက်ခံနေပြီလားတဲ့နေပြီလား
ဟိုလမ်းကြောင်းမှန်ပေါ်မရောက်သေးဘူးဟိုတဲ့ဟိုမရောက်သေးဘူးဆိုတဲ့အစင်းဆိုပုံမှန်တာပေါ့နော်သူတို့ဟိုအစိုးရတော့ဝေဝါနေတယ်အစိုးရဝေဝါနေဆိုတော့ဒါပွင့်လင်းပြောကျွန်တော်တို့ကရောဘယ်ဟိုတိကျကျပြနိုင်လားဆိုတော့ကျွန်တော်လည်းမပြနိုင်သေးဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့တွေကနှစ်ပေါင်းများများစွာအမောင်ထဲမှာကိုဟိုအရေးချင်းစွမ်းအားတွေရုပ်ရော့ပြီးနေခဲ့ရတယ်။အဲ့တော့ကျွန်တော်နိုင်ငံအခုမှဟိုဘယ်ရမဆိုလဲဟိုကိုရီးယားကဟိုကလှုပ်လို့လိုက်လို့ချင်ရတာနဲ့စင်ကာပူကဟိုကလှုပ်လိုက်လို့ချင်အမေရိကကဟိုကလှုပ်လိုက်လို့ချင်အဲ့ဒါတွေကကျွန်တော်နိုင်ငံတွေကပြောရတော့ဟိုစံနာတော့ကောင်းတယ်ဒါပေမဲ့အန်ရတော့များတယ
်။ခုနပြောတဲ့ထက်မှဒီလူငယ်အများစုကလိလာခွင့်မရခဲ့ဘူးတင်ယူခွင့်မရခဲ့ဘူးခွင့်လန်းနေနေခဲ့တယ်ဆိုတော့ရေချင်းအားနေတယ်ပေါ့ဆိုတော့ဒီကနေ့လူငယ်ចောင်းသားတို့မှာအဓိကအားနေချက်အရှိဆုံးပေါ့နော
်
ကျွန်တော်အဲ့ဒါနဲ့အစိုးနဲ့စရတယ်တော့မဟုတ်ပါဘူးခုနစကားနဲ့ဆက်ချင်လို့အားနေချက်ရှိဆုံးကိစ္စဆိုရင်ကိုလေးတနေပါဘူးမြင်လဲ
အာကျွန်တော်အမြင်ဆုံးကတော့ပညာကိုသင်ယူရကောင်းမှန်းဆိုတဲ့စိတ်ဓာတ်ပြည့်စည်သွားတယ်ဘာလို့လဲဆိုတော့သူတို့တွေ14နှစ်ပညာသင်နေပေါ့နော်ဘွဲတစ်ခုရဖို့အတွက်ကိုတက္ကသိုလ်မှာနောက်ဆိုတချို့ပါလာဆိုတော့၄နှစ်ပေါ့73နှစ်14နှစ်နေပါတက္ကသိုလ်တစ်ခုမှာဘွဲရဖို့သူတို့ပညာသင်ရတယ်ဒါပေမဲ့သူတို့အတွက်ဘာမှအကျိုးမရှိတဲ့ခါတော့နောက်အခုဆိုဘွဲရပြီးလူငယ်တွေရောနောင်မျိုးသက်တရားပါအော်မထူးပါဘူးကျိုးဘွဲလေးမြဲမြဲလက်မှတ်လောက်ပဲတန်ဖိုးထားတော့တယ်တော့အဲ့ခါကျတော့တကယ်ကျွန်တော်တို့အတွက်ရှားနိုင်တဲ့ပညာတွေကိုသူတို့တင်ယူဖို့ကြတော့စိတ်သက်တွေစိတ်မရှိတော့ဘူးစိတ်မပါတော့ဘူးအော်မထူးပါဘူးမထူးပါဘူးအရေးကြီးတာကတော့ဝင်ငွေရတဲ့အလုပ် ဆိုတာမျိုးတွေသူတို့တွေဒီထဲမှာပဲလက်ပတ်ကုန်တာပေါ့ဆိ
ုတော့ပညာဆိုတာကကျွန်တော်နားလေတလို့ပေါ့เนาะတမူပန်းချောင်းပညာရှိတယ
်ဟုတ
်ကဲ့ဟိုအင်ဂျင်နီယာဖြစ်ဖြစ်လားဆေးဘက်ပညာဖြစ်ဖြစ်စသဖြင့်အလွယ်တကူအတမူပန်းချောင်းအလုပ်ကိုအလွယ်တကူလုပ်နိုင်တဲ့အတတ်ပညာတွေအသိပညာတွေရှိတယ်လို့တစ်ဖက်ကလည်းပဲအစင့်မြင့်ပညာပေါ့เนาะဥပမာဟလာဘွဲလေးနှစ်ဘွဲရမယ်တခါအဲ့ဒီကနေပြီးတော့မာစတာဘွဲရမယ်တခါဒေါက်တာဘွဲရမယ်အဲ့ဒီကနေပြီးတော့ပညာရပိုင်းဆိုင်ရာပညာရှင်တွေဖြစ်တာမျိုးရယ်ပေါ့လေဆိုတော့အဓိကတင်ယူခြင်းစိတ်မရှိတာကဘယ်လိုပညာမှတင်ယူခြင်းစိတ်မရှိတာကဘယ်လိုပညာတွေကပိုလိုအပ်နေတာလ
ဲဟုတ်ဒီဗမာလူငယ်တွေဗမာရွယ်လူငယ်တွေကြတော့ဒီစောနာပြော vocational school တွေတော့သူတို့စိတ်ဝင်စားတယ်စိတ်ဝင်စားဆိုဥမာအမှတ်ဆယ်တန်းမှာအမှတ်ကြိုးစားအမှတ်များအောင်ကြိုးစားတယ်အထူးသဖြင့်တော့ဒီ engineer အကြောင်းတွေပေါ့ဟို TU တွေပေါ့ technology university တွေတွားတယ်နောက်ရေချောင်းသိပ်ပံလို့လို့ဘာလို့ရေချောင်းသိပ်ပံဆိုဟိုတင်မောသားတင်မောတက်လို့ရပေါ့နော်အဲ့လိုမျိုး chance ဟိုအလောက်ကန်ခွင့်လန်းပေါ့စောနာပြောကိုဘွားအတွက်အမှတ်ခံရရှိမဲ့ကျောင်းတွေလို့သူတို့ရွေးကြိုးစားပြီးရွေးချယ်ကြတယ်တော့အဲ့တော့ကြတော့ဒီဘက်မှာတော့ academic ဒီ subject တွေဖြစ်တဲ့ physics တို့လို history တို့လို့ရတော့ယူတဲ့လူနည်းတယ်နည်းတချို့သူပထဝီလို့ပေါ့ဆိုတက္ကသိုလ်ရောက်မှလာရှိတာကျွန်တော်9တန်း10တန်းမှာပထဝီတမိုင်းဘယ်သူမှမရှိဘူးတော့အဲ့လူတွေဟိုရောက်တက္ကသိုလ်ရောက်တော့မှလာသူတို့ကအမှတ်မမီလို့ယူလိုက်ရတဲ့အဆင့်မျိုးကြိုက်လို့တော့မဟုတ်ဘူး
ဆိုဒီနေ့ចောင်းသားလူငယ်တို့ရဲ့မြမကိုတိုင်းကိုပြေပေါ့နော်ကိုတိုင်းကိုပြေအေးနိုင်ငံရေးဆိုတာစကလုံးထားလိုက်ပေါ့ကိုတိုင်းကိုပြေအေးပေါ်မှာရောစိတ်ဝင်စားမှုအားကောင်းရလားလူငယ်တွေရဲ့စိတ်ဝင်စားမှုပေါ့အ
ဲ့ဒါတော့ကောင်းတယ်နောက်နောက်တစ်ချက်ကကျွန်တော်အဲ့လူငယ်တွေနဲ့ပတ်သက်ရင်နိုင်ငံရေးပေါ့ပေါ့နော်ဆိုတော့ကိုတိုင်းကိုရေးဝယ်အပေါ်မှာသူတို့ရဲ့စိတ်ဝင်စားမှုကျွန်တော်ကတော့သူတို့အမြဲတမ်းရှင်ညီမှုအပြည့်ရှိတယ်ဘာလို့ကျွန်တော်ကိုတိုင်းကြုံခဲ့တာလေးနည်းနည်းလေးပြောပြမယ်ကျွန်တော်2000ကွန်မဖြစ်ခင်မှာကျွန်တော်တက္ကသိုလ်မှာကျွန်တော်လူငယ်တယောက်ပဲလေးလားလားဒါမှန်တိုင်းပြောစီအကြောင်းကလစ်ပြီးရောလဲဟိုရွာလေးလျှောက်သွားလို့သွားပေါ့နော်ဒီလိုဖျားလေးလျှောက်သွားလို့သွားဒါပေမဲ့ဒီကောင်းလေးကိုကျွန်တော်ဟိုနိုင်ငံပတ်သက်ပြီးတော့တခါမှလည်းလုံးမဲ့လို့မထင်ဘူးဒါပေမဲ့2000ကွန်ဖြစ်တဲ့အခါမှာသူတို့နဲ့ကျွန်တော်တို့ကဒီဒီဟိုဆန္ဒပြချီတက်တဲ့လမ်းကြောင်းလူအုပ်ထဲမှာအထူးထူးပြန်ဆုံးရတယ်သူတို့ကြီးနိုင်လဲသူတို့လဲဟိုចောင်းမှာအေးလာလာကိုလဲအေးလာလာပဲမပြောဖြစ်ဘူးမဆိုဖြစ်ဘူးဒါပေမဲ့သူတို့အချိန်တန်တဲ့အခါမှာသူတို့ကျွန်တော်လူငယ်တွေအားတာချက်ပေါ့နော်ကိုယူရမဲ့တာဝန်ကိုကြည်အောင်ယူတယ
်ရေးကြုံလာပြီဆိုရင်တော့လိုရမဲ့ဟာကိုလုပ်ကြတာပေါ့နော
်
ကိုလင်းထနိုင်ကကိုရလင်းចောင်းသားတက်ကြွလို့ရှားသူတယောက်အဲ့ဒါနဲ့ပဲထောင်လဲကြခဲ့ဘူးတယ်နှစ်ပေါင်းလဲမနေတော့ဘူးလက်ရှိလဲပဲကိုတိုင်းကတာဝန်နေယူပြီးတော့လုပ်နေတယ်
ဟုတ်ကဲ့
ကိုလင်းထနိုင်ကိုတိုင်းရဲ့အနာဂတ်လမ်းကြောင်းကိုလင်းထနိုင်ဘလို့မြင်ထားတယ်လေလူငယ်တယောက်အနေနဲ့ဘလို့သွားမလဲလူကြီးဖြစ်လာတဲ့အချိန်မှာကိုလင်းကိုလင်းထနိုင်ဘလို့သွားမယ်လို့မျှော်မှန်းထားတာရှိတယ
်ဟုတ်ကျွန်တော်ရဲ့ဝါသနာပေါ့နော်ဝါသနာတော့ဒီမှာတော့ဘလို့ပြောကျွန်တော်ဒီမှာတော့နည်းနည်းတမနာအကြံပေးလို့မျိုးပေါ့နော်တင်းတက်လို့မျိုးကိုဖြစ်ချင်တာပေါ့ဒါဖြစ်ချင်တာဒါပေမဲ့ကျွန်တော်အနေနဲ့ဖြစ်နိုင်သေးလားဆိုတော့ကျွန်တော်စူးစမ်းအောင်ပဲဒါကတပိုင်းတစ်ခုဆောနာပြောလို့တေချာတာတော့ကျွန်တော်ဒီနိုင်ငံရဲ့အကျိုးအတွက်တထောင်တဲ့နေရာနေကျွန်တော်ဟိုထိထိရောက်ရောက်လှုပ်ပေးခြင်းနဲ့လူဖြစ်ခြင်းနဲ့ဟိုလိုအပ်ရင်လည်းကျွန်တော်ကအဲ့လိုဟိုနိုင်ငံရေးသမားအဖြစ်ဝင်လို့ဖို့လည်းပြင်ဆင်နေဒါဟိုပြောရင်ဒီချိန်မှာပြောကြတော့တိတ်ဟိုကိုကိုယုံကြည်မှုမရှိသေးဘူးဘာကြောင့်လဲကိုတိုင်းဘာမှနားမလည်သေးလို့ဖြစ်ခြင်းတော့နိုင်ငံရေးသမားတို့တကယ်ဖြစ်ခြင်းနဲ့ဒါပေမဲ့လေးလာအောင်ပဲစူးစမ်းအောင်ပဲဟိုအားကြောင့်မို့လဲအာတိတ်စကားကိုမပြောခြင်းသေးဘူးအနာကကြတော့ဘာလို့ကလေးနေရာလဲခဏတော့ပြတ်က
ြတမရအကြံပေးလူမျိုးပုံကူတယောက်လဲဖြစ်ခြင်းနဲ့
ဟုတ်ကဲ့
နိုင်ငံရေးခေါင်းဆောင်တယောက်လည်းပဲဖြစ်ဖို့ရည်မှန်းချက်တော့ရှိတယ
်ဟုတ်ကဲ့
ဆိုတော့ကိုလင်းထနိုင်တစ်ချိန်ချိန်မှာအဲ့လိုဖြစ်နိုင်မဲလို့ကောတုံကြည်လား
လောလောဆယ်ဒီနိုင်ငံအနေထားနဲ့ဆိုတော့မယုံကြည်ဘူးဘာလို့လဲဆိုတော့လူတိုင်းမှာကျွန်တော်မှာလွတ်လပ်ခွင့်မရှိတာ
ဟုတ်လွတ်လပ်ခွင့်အပြည့်အဝရဖို့လူသေးတယ်ပေါ့
ဟုတ်ကဲ့
ဘာဖြစ်ဖြစ်ကိုလင်းထနိုင်ဖြစ်ချင်တာဖြစ်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်ကျေးဇူးအများကြီးတင်ပါတယ်ကိုလင်းထနိုင
်ဆေးဆေ
းမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြခင်တင်ဆက်ပေးမဲ့ဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာများစီစဉ်ပါဝင်ပြည်ရင်း30ချက်နဲ့တက်ကြီးစကားစီစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။